ရခိုင်ပြည်နယ်တည်ထောင်နယ်ပတ်သက်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဗီအာနန်နဲ့ကုလသမဂ္ဂလူညီကောင်စီတို့အောက်တိုဘာလတည်းအလို့သဘောဆွေးနွေးမှာဖြစ်ပါတယ်။လူညီကောင်စီနဲ့ဆွေးနွေးဖို့မစ္စတာကိုဗီအာနန်ကမူအားဖြစ်သဘောတူထားပြီလို့ကုလသမဂ္ဂဆိုင်ရာပြင်သစ်အတမတ်ကြီးကပြောကြားခဲ့ပါတယ်။အင်္ဂါနေ့ကတော့ရခိုင်အရေးကိုကုလသမဂ္ဂနိုင်ငံရေးတာဝန်ခံကလူညီကောင်စီမှာရှင်းလင်းပြောကြားခဲ့ပါတယ်။အသေးစိတ်ကိုမတ်ဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့ကုလသမဂ္ဂနိုင်ငံရေးတာဝန်ခံ Jeffrey Feldman ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုအင်္ဂါနေ့တုန်းကတကပိတ်အစီရင်ခံခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကိုမြမအရေးရှင်းလင်းဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကမြစ်တာရပ်ခံခဲ့ပြီးတဲ့နောက်ရှေ့ပြေးအဖြစ်နဲ့ Mr. Feldman ကအဖွဲ့ဝင်တွေနဲ့ဆွေးနွေးခဲ့တာပါ။လုံခြုံရေးကောင်စီမှမြမရေးနဲ့ပတ်သက်ပြီးတော့တတိယအကြိမ်ဆွေးနွေးပွဲကိုလာမယ့်၄ဘက်အတွင်းမှကျင်းပမယ်လို့လုံခြုံရေးကောင်စီဝင်တွေနဲ့တွေ့ဆုံအပြီးမှ Mr. Feldman ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာအသိပေးထားပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဩဂတ်စ်လ30ရက်နေ့ကတကြိမ် September 14ရက်နေ့ကတကြိမ်ဆွေးနွေးခဲ့ပါတယ်။ဒီကနေ့ကကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံရဲ့တကပိတ်အစီရင်ခံမှုမတိုင်ခင်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တအမတ်ကြီးဖွန်ဆွာဒေလာထာကဆွေးနွေးရတဲ့ရည်ရွယ်ချက်ကိုသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
။ Today is really about assessment and awareness. We think it's a first step to or a second step actually to make sure that the Security Council as it should do by the way.
ဒီကနေ့ကတော့အခြေအနေကိုသုံးသပ်ပြီးနားလည်သဘောပေါက်အောင်ဆွေးနွေးတာပါ။ဒုတိယအဆင့်ကိုတက်နိုင်မှုပထမအဆင့်ဆောင်ရွက်တဲ့သဘောပါဒီလိုသိအရေးကြီးတဲ့ကိစ္စကိုလူညုံရင်းကောင်စီမှာဆွေးနွေးတဲ့အတွက်အခြေလမ်းဆက်လိုက်တာပါကြာတာပရိနေကြရင်ပို့ပြီးအရေးကြီးပါတယ်လူညုံရင်းကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ထင်မြင်ချက်တွေကိုလူသိရှင်ကြားထုတ်ဖော်ပြောကြားဖို့ဖြစ်ပါတယ်ဒါပေမဲ့ရွေချက်ကတော့တခုတည်းပါစစ်စင်ရေးတွေရရမယ်လူအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရမယ်ပြည်ထနာကိုစစ်မှန်တဲ့နိုင်ငံရေးအဖြစ်ရှာဖို့နိုင်ငံရေးဆွေးနွေးမှုတွေစတင်ရမယ်ဒါကြောင့်ကြာတာပရိနေမှာလှုပ်ဖို့ကျွန်တော်တို့တောင်းဆိုထားတဲ့ဆွေးနွေးပွဲကတော့ဒီရည်မှန်းချက်၃ခုလက်တွေ့ဖြစ်လာနိုင်ရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုဖြစ်ပါလိမ့်မယ်
။ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလုံခြုံရေးကောင်စီမှမြမအရေးကိုစက်တဘာ28ရက်နေ့ကျရင်ရှင်းပြဖို့မျှော်လင့်ထားတဲ့အတွက်ကြာတာပရိနေလို့သူကပြောသွားတာပါ။ဒါပေမဲ့ဒီတစ်ပတ်ကြာတာပရိနေမှာအတွေ့ရမှုချုပ်ကရှင်းလင်းပြောကြားနိုင်ဖို့မသေးကြသေးဘူးလို့အတွေ့အမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျာရစ်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ Today I cannot confirm that the Secretary General will brief the Security Council this week. If once we have something confirmed we will announce it.
လူမျိုးကောင်စီမှာအတွေ့အမှုချုပ်ကဒီတစ်ပတ်အတွင်းမြမအရေးကိုရှင်းလင်းမယ်ဆိုတာအခုချိန်ကျွန်တော်အတိပြုချက်မပေးနိုင်သေးပါဘူး။အတိအကျပြောနိုင်တဲ့အခါကျွန်တော်ကြေညာပါမယ်။လုံခြုံရေးကောင်စီမှာတွင်းမှုချုပ်ပြောမယ့်အကြောင်းကတော့အပြောင်းလဲမရှိပါဘူးအရင်တိုင်းပါပဲရခိုင်ပြည်နယ်အတွင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကိုရပ်ရပါလိမ့်မယ်လူသားချင်းစာနာတဲ့အကူအညီပေးမဲ့သူအလုံးကိုကူညီခွင့်နဲ့ပေးဖို့လိုတယ်ရခိုင်ပြည်နယ်ထဲမှာစားရစားတမ်းအထောက်အထားမရှိတဲ့ရိုဟင်ဂျာတွေကိုဘယ်လိုတတ်မှတ်မှာလဲဆိုတာအမြန်ဆုံးဆုံးဖြတ်ဖို့လိုတယ်ဒီချက်တွေကိုလုံခြုံရေးကောင်စီမှာအတွင်းမှုချုပ်ကပြောဖို့ပြင်ဆင်ထားပါတယ်
ရခိုင်ပြည်နယ်ကပဋိပက္ခဖြစ်နေတဲ့နေရာတွေမှာအကြမ်းဖက်အဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်နေသေးလားဆိုတာကိုတော့ကုလသမဂ္ဂအနေနဲ့စောင့်ကြည့်လေ့လာသုံးသပ်နိုင်ခြင်းမရှိတဲ့အတွက်အတိအကျမပြောနိုင်ပဲသတင်းထုတ်ပြန်မှုတွေအရသာသိရတယ်လို့လည်းမစ္စတာဒူဂျာရစ်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာစစ်သွေးကြွအဖွဲ့ကဝန်တိုက်ခဲ့လို့လုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းမှုတွေဆောင်ရွက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာမွတ်စလင်တွေအလုံးရင်းနဲ့ထွက်ပြေးခဲ့ကြပါတယ်။ထွက်ပြေးသူ၄သိန်းကျော်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးလူသားချင်းစာနာတဲ့အကူအညီတွေအလွန်အမင်းလိုအပ်နေတယ်လို့ပြောကြားနေပါတယ်။အခုလိုမျိုးရခိုင်ပြည်နယ်မှာရှိနေတဲ့ပြဿနာနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာ Area Formula Meeting လို့ခေါ်တဲ့အလွတ်တဘောဆွေးနွေးမှုတစ်ခုကို Mr. Kofi Annan နဲ့ဆွေးနွေးဖို့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ပြင်သစ်နိုင်ငံကလည်းပြင်ဆင်နေပါတယ်။ပြင်သစ်ကလုံခြုံရေးကောင်စီအလှည့်ကျတာဝန်ယူပြီးတာနဲ့အမြန်ဆုံးဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တံအမတ်ကြီးဖွန်ဆွာဒေလာထာကအခုလိုပြောပါတယ
် Under the French presidency of the council in October we are planning to hold an area meeting area formula meeting at an early stage of our presidency with Kofi Annan in particular
အောက်တိုဘာမှာပြင်သစ်ကလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါကျရင်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုအစီရင်ခံစာရေးသားခဲ့တဲ့ကိုဖီအာနန်နဲ့အာရီယာဖော်မြူလာမီတင်းအမြန်ဆုံးလုပ်ဖို့စီစဉ်ထားပါတယ်။ကိုဖီအာနန်ကလည်းလုံခြုံရေးကောင်စီနဲ့အလို့သဘောဆွေးနွေးဖို့အမှုအားဖြင့်သဘောတူထားပါတယ်။
ဒီပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကမြန်မာဆန်ဆန်တုံ့ပြန်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဘလို့ရှိဆက်မလဲဆိုတာဆွေးနွေးဖို့လိုပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီအနေနဲ့ခိုင်မာညီညွတ်တဲ့တုံ့ပြန်ဆောင်ရွက်မှုလုပ်နိုင်ဖို့အတွက်ပြည်သက်နိုင်ငံကတိုက်တွန်းလုပ်နေတယ်လို့သူကပြောပါတယ်။ပြည်သက်နိုင်ငံကပြင်ဆင်နေတဲ့အာရီယာ